အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်တွေကိုနိုဘလာအစောပိုင်းအရောက်မှာအင်အား8600ကနေ4500အထိရှော့ချသွားမယ်လို့အမေရိကန်စစ်တပ်ဗိုလ်ထိန်းချုပ်ကုကဲရေးဌာနချုပ်ကဗိုလ်ထုတ်နေကပြောပါရယ်အီရတ်မှာရှိတဲ့အမေရိကန်တပ်တွေကိုဒီလာတဲ့အင်အား3000အထိရှော့ချမယ်လို့ကြေညာပြီးနိုင်ပိုင်းအကြမှာပဲအခုလိုအာဖဂန်ကတပ်တွေရှော့ချမှာကိုကြေညာလိုက်တာလည်းဖြစ်ပါရယ်အာဖဂန်မှာရှိတဲ့တပ်ဖွဲ့ဝင်4500နဲ့အမေရိကန်တို့အဓိကလုပ်ရမယ့်လုပ်ငန်းတွေကိုလှုပ်ဆောင်သွားနိုင်တယ်လို့လည်းအမေရိကန်မရင်းတပ်ဖွဲ့ဗိုလ်ချုပ်ဂျေကနက်သ်ဖရန့်ခ်မက်ကန်ဇီက VOA ကိုပြောပါရယ်အာဖဂန်မှာတိုက်ခိုက်နေတဲ့ပြိုင်ဘက်အဖွဲ့တွေအကြားတရိုက်စစ်ဆက်ဆွေးနွေးပွဲတွေကတ္တနိုင်ငံမှာမကြခင်စတင်လိုက်မယ်လို့ခန့်မှန်းနေကြတာဖြစ်ပါရယ်အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့တပ်တွေရှော့ချမယ်လို့မကြေညာခဲ့မနေ့ဗုဒ္ဓဟူးနေ့အစောပိုင်းမှာပဲဗိုလ်ချုပ်ကြီးမက်ကင်ဇီကအီရတ်မှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်အင်အား9200ကနေ3000အထိရှော့ချသွားမယ်လို့ကြေညာထားခဲ့တာဖြစ်ပါတယ်ခင်ဗျ